မြန်မာနိုင်ငံမှာလူခွင့်ရချိုးဖောက်မှုတွေကိုအပြစ်တင်ထားတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူခွင့်ရကောင်စီကမနေ့ကချမှတ်ခဲ့ပါတယ်။ဆုံးဖြတ်ချက်ထဲမှာမြန်မာနိုင်ငံလူခွင့်ရဆိုင်ရာအထူးသံတမန် Tom Andrews ကိုကုလသမဂ္ဂလူခွင့်ရကောင်စီကနောက်ထပ်တစ်နှစ်လုပ်ပိုင်ခွင့်တက်တန်းတိုးပေးခဲ့တယ်လို့မြန်မာနိုင်ငံလူခွင့်ရဆိုင်ရာအခြေအနေကို48ချိန်နဲ့49ချိန်မြောက်လူခွင့်ရကောင်စီအစည်းအဝေးတွေမှာ Mr. Andrews ကနှုတ်နဲ့တင်ပြဖို့အထွေထွေညီလာခံတတိယကော်မတီအစည်းအဝေးမှာအစီရင်ခံစာတင်ပြဖို့တာဝန်ပေးဆုံးဖြတ်ခဲ့ပါတယ်။အထူးကိုယ်စားလှယ်တင်ပြတဲ့အစီရင်ခံစာကိုကုလသမဂ္ဂအထွေထွေညီလာခံကနေတက်ဆိုင်တဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကိုတင်သွင်းပြီးတော့လိုအပ်တဲ့အရေးယူဆောင်ရွက်ချက်ဆုံးဖြတ်ချက်နဲ့အကြံပြုချက်တွေပေးဖို့လဲလူခွင့်ရေးကောင်စီကနေ့တုန်းကဆုံးဖြတ်အကြံပြုခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလုပ်ခဲ့တဲ့အစည်းအဝေးအတွင်းမြန်မာနိုင်ငံကလူခွင့်ရချိုးဖောက်မှုတွေအတွက်စိုးရိမ်ကြောင်းကိုအဖွဲ့ဝင်နိုင်ငံတွေကဆွေးနွေးပြီးတော့မြန်မာအရေးနဲ့ပတ်သက်လို့ကန့်ကွက်သူမရှိဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ
် The military has increased its brutal repression and must be held to account. They must stop the use of force and allow the population to exercise their rights.
စစ်တပ်ကတိုးမြှင့်လုပ်နေတဲ့ရက်ဆက်တဲ့ဖိနှိပ်မှုတွေအတွက်အရေးယူရမှာဖြစ်တယ်။ပြည်သူတွေအပေါ်အင်အားသုံးနှိမ့်နေနေတာတွေကိုရပ်ပြီးတော့ပြည်သူတွေရဲ့အခွင့်အရေးကိုလေးစားရမှာဖြစ်တယ်လို့ပေါ်တူဂီနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်ကပြောကြားသွားတာပါမြန်မာနိုင်ငံသားရေးဒုတိယဝန်ကြီးဦးကျော်မျိုးထွက်ကတော့မြန်မာအစိုးရကို ICC မှာတရားစွဲဖို့တင်ပြချက်ကိုအပြင်းထန်ကန့်ကွက်ခဲ့ပါတယ
် We strongly reject any measure which could lead Myanmar to international judicial system and any judgment that could erode the ongoing domestic judicial
ICC နိုင်ငံကရာဇဝတ်တရားရုံးကိုတင်ပြတာမျိုးမြန်မာနိုင်ငံရဲ့တရားစီရင်လုပ်ငန်းတွေကိုထိခိုက်နိုင်တဲ့လောက်ရအလုံးကိုလက်မခံနိုင်ဘူးလို့အစည်းအဝေးကိုဒုဝန်ကြီးဦးကျော်မျိုးထွက်က online ကနေတက်ရောက်တုံ့ပြန်ခဲ့တာဖြစ်ပါတယ်လူခွေးကောင်စီရဲ့48ကြိမ်မြောက်ဆွေးနွေးပွဲကိုတော့ဇူလိုင်လ22ရက်နေ့ကနေပြီးတော့ဇူလိုင်လ9ရက်နေ့အထိဂျနီဗာမှာကျင်းပသွားမှာဖြစ်ပါတယ်